အမေရိကန်နိုင်ငံအနောက်အလယ်ပိုင်းအိုဟိုင်းိုးပြည်နယ်ကိုလံဘတ်မြို့မှာရှိတဲ့ပြည်နယ်တပ်သူဝင်အတွင်းလူတအုကလမ်းလျှောက်နေတဲ့လူတွေကြားကားနဲ့ဝင်တက်ခဲ့ပြီးတဲ့နောက်ဓာတ်နဲ့လိုက်ထိုးတဲ့အတွက်အနည်းဆုံးလူ6ဦးထိခဲ့ဒဏ်ရာရရှိသွားတယ်လို့ဒေသခံရဲတပ်ဖွဲ့ကပြောပါတယ်တိုက်ခိုက်မှုပြုလုပ်တဲ့မတင်ငါသူကိုတော့ရဲတပ်ဖွဲ့ကတနက်နဲ့ပစ်တက်လိုက်ပါတယ်ဒီတက်ခဲမှုကိုအကျံဖက်တက်ခဲမှုအဖြစ်တတ်မှတ်ရမှာဖြစ်ကြောင်းကိုလံဘတ်မြို့မှာရှိတဲ့ရဲတပ်ဖွဲ့ရဲ့အကြီးအကဲဂျင်ဂျက်ကော့ကပြောဆိုပါတယ်တက်ခဲသူဟာအဗ်ဒူရဇက်အလီအတန်လို့ခေါ်တဲ့ပထမနှစ်ကျောင်းသားတဦးဖြစ်ကြောင်းအိုဟိုင်းိုးပြည်နယ်တက္ကသိုလ်ကပြောဆိုပါတယ်သူဟာအသက်20အရွယ်ရှိပြီဖြစ်တဲ့ဆိုမာလီယာနယ်ဘွားတဦးဖြစ်တယ်လို့ကိုလံဘတ်မြို့ကနေက VOA ဆိုမာလီဌာနကပြောဆိုပါတယ်ဒါနရသူတွေက၈ဦးကတော့စိုးရင်စရာအခြေအနေမရှိပေမဲ့ကျန်တဦးကတော့စိုးရင်ရတဲ့အနေအထားမှာရှိတဲ့အကြောင်းစေယုံအရာရှိတွေကပြောပါတယ်ဒုတိယမြောက်တိုက်ခိုက်သူတဦးချိနေသေးတယ်ဆိုတော့ကောလာဟာလာတရင်နေစိုးစိုးပိုင်းမှာထွက်ပေါ်ခဲ့တဲ့အကြောင်းတက်ကတူရဲ့အကြီးအကဲဖြစ်တဲ့မိုက်ကယ်ဒရိတ်ကပြောဆိုပါတယ်ဒါပေမဲ့ရဲတပ်ဖွဲ့ကတက်ကတူဝင်းအတွင်းလိုက်လံရှာဖွေပြီးတဲ့နောက်တိုက်ခိုက်သူတဦးတည်းဖြစ်တယ်လို့သိရှိခဲ့ရကြောင်းမိုက်ကယ်ဒရိတ်ကပြောဆိုပါတယ်ခင်ဗျာ